မာနယ်ဆက်ချင်းပိုင်ခိုင်ထဲမှာမူရစေဝါမှောင်ခိုရောင်းချသူတွေကိုရှာဖွေနှိမ်နှင်းမှုတွေအတွင်းထိုင်းငယ်ကြဆောင်တပ်ဖွဲ့တွေနဲ့မူရမှောင်ခိုလက်နက်ကင်တွေကြားဒီဇင်ဘာလ21ရက်နေ့နဲ့22ရက်နေ့တွေကအပြန်အလှန်တိုက်ခိုက်မှုဖြစ်ခဲ့ပါတယ်။ဒီတိုက်ခိုက်မှုတွေအတွင်းမူရမှောင်ခိုသမား3ဦးသေဆုံးခဲ့ပြီးစိတ်ကြွာဆေးပြားအလုံးကြီးနှစ်တန်းကျော်ဖမ်းမိခဲ့တယ်လို့ထိုင်းတာဝန်ရှိသူတွေကပြောပါတယ်။ထိုင်းခြေဆိုင် VOA သတင်းထောက်မအေးအေးမာကအပြည့်အစုံသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်ချင်းမိုင်ခရိုင်အတွင်းမှာဒီဇင်ဘာလ21ရက်နေ့ကရိန်ဂျာတပ်ခွဲအမှတ်3331နဲ့အမှတ်3စစ်ဒေသစစ်စင်ရေးဌာနတပ်ဖွဲ့ဝင်တွေဟာမူရစေဝါမှောင်ခိုသမားတွေနဲ့မေအိုင်းမြို့နယ်ထဲမှာထိတ်တိုက်တွေ့ပြီးတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်မေအိုင်းမြို့နယ်အတွင်းမှာတိုက်ပွဲဖြစ်ပွားတဲ့အကြောင်းကိုတော့အမှတ်3စစ်ဒေသကဗိုလ်ချုပ်ပရာဖတ်ကတိုက်ပွဲဖြစ်ပွားတဲ့နေရာကိုဒီဇင်ဘာလ22ရက်နေ့ကလာရောက်ပြီးသတင်းစာရှင်းလင်းသွားခဲ့ပါတယ်
။ส่วนในการที่เกี่ยวข้องกับการสกัดกั้นยาเสพติดเนี่ยนะครับเรามีการประสานการปฏิบัติกัน
သူပြောသွားတာကတော့မူရင်စည်းဝါနှိမ်နှင်းရေးမှာစစ်တပ်ရဲနဲ့တူမူရင်နှိမ်နှင်းရေးဘျူရိုတာဝန်ရှိသူတွေပါအတူတကွပူးပေါင်းလှုပ်ဆောင်ကြပါတယ်။ရရှိလာတဲ့သတင်းအချက်လက်တွေကိုမျှဝေပြီးထိုင်းနိုင်ငံအတွင်းကိုမူရစေဝါတွေဝင်ရောက်မလာနိုင်အောင်ပိတ်ဆို့တားဆီးနေပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားပါတယ်ဖြစ်စဉ်ကတော့ကျောပုံအိတ်တွေလွှဲထားတဲ့အင်အား20ခန့်ပါတဲ့မူရမှောင်ကိုသမားတွေဟာထိုင်းမြန်မာနယ်စပ်ကနေဝင်လာကြတာကိုစစ်ဆေးဖို့အတွက်ရပ်တန့်ခိုင်းခဲ့ရမှာမူရလက်နက်ကင်တွေကစတင်ပစ်ခတ်ခဲ့တာကြောင့်နှစ်ဖက်ကြား9မိနစ်ကြာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဆိုပါတယ်တိုက်ပွဲဖြစ်ပွားပြီးတဲ့နောက်စိတ်ကြွစည်းပြား2,600ကျော်ပါတဲ့ကျောပုတ်အိတ်13လုံးကိုသိမ်းဆီးနိုင်ခဲ့ပြီးမူရမှောင်ခိုသမား2ဦးကိုအသေးဖမ်းဆီးရမိခဲ့တယ်လို့လည်းဆိုပါရယ်အလားတူဒီဇင်ဘာလ22ရက်နေ့မနေ့ကလည်းချင်းမိုင်ခရိုင်ချင်းနှောင်းမြို့နယ်နာစီဒီကျေးရွာနီးမှာလည်းမူရလက်နက်ကင်10ယောက်နဲ့နေကြားဆောင်တပ်3,300တပ်ဖွဲ့ဟာ10မိနစ်ကြာတိုက်ပွဲဖြစ်ပွားခဲ့ပြီးမူရလက်နက်ကင်2ဦးအသေးဖမ်းမိခဲ့တယ်လို့စိတ်ကြွစည်းပြား2,400ကိုလည်းသိမ်းဆီးနိုင်ခဲ့တယ်ဆိုပြီးနေကြားဆောင်တပ်ကပြောပါတယ်။ဖမ်းပြီးတဲ့မူရစေဝါတွေရဲ့တန်ဖိုးကတော့ကာလတန်ဖိုးဗန့်ငွေတန်ပေါင်း100ကျော်တန်ဖိုးရှိပါတယ်။ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်မဲဖားလွန်မြို့နယ်ထဲမှာပဲထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်မဲဖားလွန်မြို့နယ်ထဲမှာမြန်မာနယ်စပ်ကနေဝင်လာတဲ့မူရလက်နက်ကင်တွေနဲ့ထိုင်းနယ်ကြားဆောင်တပ်ဖွဲ့ဝင်တွေဟာဒီဇင်ဘာလ16ရက်နေ့ကလည်းတိုက်ပွဲဖြစ်ပွားခဲ့ရမှာမူရလက်နက်ကင်တွေဘက်က15ဦးသေဆုံးခဲ့ပြီးစိတ်ကြွစည်းပြား2,400ဖမ်းဆီးနိုင်ခဲ့ကြောင်းအမှတ်3နယ်ခြားဆောင်တပ်ဖွဲ့ကဒီဇင်ဘာလ18ရက်နေ့ကလည်းသတင်းထုတ်ပြန်ခဲ့ပါတယ်ရှင်။